နျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲမှုအလုံးစုံတားဆီးပိတ်ပင်ရေးစာချုပ်ကိုအတည်ပြုဖို့ကိစ္စရနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးကပြည်ထောင်စုလွှတ်တော်မှရှင်းလင်းတင်ပြလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့နျူကလ িয়ার လက်နက်ဖြတ်သန်းရေးကိစ္စမှာတက်တဲ့ကြွကြွပါဝင်ခြင်းအပြင်ဆေးဘက်စွမ်းအင်နဲ့စိုက်ပျိုးရေးကဏ္ဍတွေမှာနည်းပညာပိုင်းဆိုင်ရာအထောက်အကူတွေရရှိမှာဖြစ်တယ်လို့နိုင်ငံခြားရေးဌာနကပြောပါတယ်။ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
နိုင်ငံတော်သမ္မတကပေးပို့ထားတဲ့နျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲမှုအလုံးစုံတားဆီးပိတ်ပင်ရေးစာချုပ်ကိုမြန်မာနိုင်ငံမှာအတည်ပြုဝင်ရောက်ရေးကိစ္စနဲ့ပတ်သက်ပြီးဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကပြည်အောင်စုလွှတ်တော်မှာမနေ့ကရှင်းလင်းတင်ပြခဲ့တာပါနျူကလ িয়ার လက်နက်ကင်းမဲ့ရေးသဘောထားနဲ့ယက်တီနေတဲ့မြန်မာနိုင်ငံအနေနဲ့ဘာကြောင့်အခုလိုအတည်ပြုဖို့လိုအပ်တာလဲဆိုတာနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဒေါ်အေးစုကအခုလိုပြောပါတယ်
ကုလသမဂ္ဂထွေထွေညီလာခံမှာလည်းကျမတို့ကဒီလက်နက်ဖြတ်သန်းရေးကော်မတီပေါ့အစီအစဉ်တက်မှာလည်းအများရန်နျူကလ িয়ার လက်နက်ကင်းမဲ့တဲ့အစုံပဲအာဆီယံအနေနဲ့လည်းတင်တယ်ကျမတို့ကကျမတို့လည်းဒီဒီဆောင်မဲ့မဲ့မှာလည်းအများရန်နျူကလ িয়ার လက်နက်ပတ်သက်လို့ရှိလို့ရှိရင်တက်တက်ကြွကြွပါဝင်တယ်လေ
နျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲမှုအလုံးစုံတားဆီးပိတ်ပင်ရေးစာချုပ် CTBT ကိုမြန်မာနိုင်ငံအနေနဲ့1996ခုနှစ်နိုဝင်ဘာလ25ရက်နေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့လည်းဒီစာချုပ်လက်မှတ်ရေးထိုးထားတဲ့နိုင်ငံပေါင်း183နိုင်ငံထဲက164နိုင်ငံကသာအတည်ပြုပါဝင်ထားပြီးမြန်မာနိုင်ငံအနေနဲ့လည်း CTBT စာချုပ်ကိုအတည်ပြုပါဝင်မယ်ဆိုရင်ငင်းချက်နဲ့ရည်ရွယ်ချက်နဲ့အနုနုစွမ်းရင်သုံးဆွဲရေးကဏ္ဍတွေမှာအထောက်အကူဖြစ်မယ်လို့လည်းဒေါ်ရီစုကအခုလိုပြောပါတယ်
ကျမတို့ကတနည်းတလားဒီစာချုပ်အသက်ဝင်လာလို့ရှိလို့ရှိရင်တော့နျူကလ িয়ার ပညာကိုဒီစေပညာပဲသုံးတာတို့ကျမဆက်ပြောစိုက်ပျိုးရေးသုံးတာတို့သူပြေသနာလုပ်ငန်းတွေသုံးတာတို့အဲ့ဒီလုပ်ငန်းတွေမှာကျမတို့အသုံးခွင့်ရလာမှာပေါ့လေဟိုလျှက်စစ်လည်းအလိုပဲလျှက်စစ်ဆွမ်းအားထုတ်တာလည်းအဲ့ဒီဘက်တီလည်းသုံးခွင့်ရမှာပေါ့
လုံခဲ့တဲ့ဆယ်စုနှစ်တွေအတွင်းကတော့အရင်စစ်အစိုးရဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းခဲ့တယ်ဆိုပြီးဆွဆွဲမှုတွေထွက်ပေါ်ခဲ့ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ပြီးနျူကလ িয়ার ပုံစံသက်ဖောက်ခွဲတာတွေမစ်ဆိုင်းတိုးကြီးပြစ်လွတ်စမ်းသပ်တာတွေလှုပ်ဆောင်နေတဲ့မြောက်ကိုရီးယားနိုင်ငံကိုလည်းအဲ့ဒီအချိန်ကစစ်အစိုးရထိပ်တန်းကောင်းဆောင်တူဦးဖြစ်တဲ့ဗိုလ်ချုပ်ကြီးဒူရက်ရွှေမန်ဦးဆောင်တဲ့အဖွဲ2008ခုနှစ်တုန်းကတောရောက်ခဲ့ပါသေးတယ်။တက်မတော်အရာရှိအောင်တူဦးဖြစ်တဲ့ဗိုလ်မှူးအောင်အောင်လင်းထုတ်ကအခုလိုသုံးသပ်ပြောဆိုပါရယ်
။ဗမာနိုင်ငံကဒီဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့အတွက်ကြောင့်မို့နျူကလ িয়ার လုံခြုံမှုဟာအင်တာမအရေးကြီးပါတယ်။နျူကလ িয়ার လုံခြုံမှုတက်ဖို့မရှိဘဲနဲ့တော့ဒီနျူကလ িয়ার နဲ့ပတ်သက်ပြီးတော့မှလုပ်ဖို့ဆိုတဲ့ဥစ္စာတော်တော်လေးအခြေရမယ်နေတာမျိုးဖြစ်ပါလေ။အချိန်တစ်ခါတုန်းကပေါ့လေဒီနျူကလ িয়ার ကိုမှစစ်တပ်အနေနဲ့စေဆိုးရတဲ့အခါဒီရည်ချက်ကတော့ဒီစစ်သူတေသနာတို့ဒီစွာရင်ကိစ္စတို့ဒီမှာပြောပင်ပြောတော့ညာကြံလေ။တကယ်ကြည့်နောက်ကွယ်ကရည်ရွယ်ချက်ကဥပမာမြောက်ကိုရီးယားကဲ့သို့သူတို့ရည်ရွယ်ချက်မျိုးရှိရပါတယ
်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံ44နိုင်ငံအနေနဲ့နျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲမှုအလုံးစုံတားဆီးပိတ်ပင်ရေးစာချုပ်ကိုလက်မှတ်ရေးထိုးအတည်ပြုဝင်ရောက်လာမှသာဒီစာချုပ်အသက်ဝင်လာမှာဖြစ်ပါတယ်။အဲဒီလိုနိုင်ငံတွေအနေနဲ့စာချုပ်ကိုအတည်ပြုပါဝင်လာရေးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာမိသားစုနဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါရခင်ဗျာ။